အမေရိကန်ရဲ့ပြင်သစ်အကြားကမ္ဘာအကြမ်းဖက်သမားနှိမ်နင်းရေးမှာပူးပေါင်းလှုပ်ဆောင်ကြဖို့သဘောတူညီမှုရရှိထားတာတွေကိုထပ်မံအတည်ပြုနိုင်ခဲ့တဲ့အကြောင်းပြင်သစ်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။အထူးသဖြင့်တော့အခြေအနေဆိုးဝါးနေတဲ့အာဖရိကတိုက်ကဆာဟဲလ်ဒေသကအကြမ်းဖက်သမားတိုက်ဖျက်ရေးကိုပူးပေါင်းလှုပ်ဆောင်ကြဖို့ဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတဟာပြည်သစ်နိုင်ငံကို၄ရက်ကြာတွားရောက်လည်ပတ်တာဖြစ်ပြီးသမ္မတဘိုင်ဒန်အစိုးရကိုကူစားပြုပြီးအမေရိကန်နဲ့ပြည်သစ်အကြားဆက်ဆံရေးတွေပြန်လည်တိုးတက်ကောင်းမွန်လာအောင်ကြိုးပမ်းနေတာဖြစ်ပါတယ်။သူရဲ့ခေတ်စဉ်အတွင်းအခြေအတင်ဖြစ်ခဲ့ရတဲ့ဩစတြေးလျရေငုပ်သင်္ဘောကိစ္စကိုမဆွေးနွေးပါဘူးလို့လည်းဒုတိယသမ္မတကပြောဆိုပါတယ်။အတ္တလန္တစ်ဒေသလုံခြုံရေးကိစ္စအာကာသစူးစမ်းလေ့လာရေးနဲ့ကမ္ဘာ့အကြမ်းမာရေးပြဿနာစတဲ့ကိစ္စရပ်တွေကိုပြင်သစ်သမ္မတမက်ခရွန်နဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပါရီမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒုတိယသမ္မတဟာတောက်ကြနေမှာတော့လီဗျားနိုင်ငံဆိုင်ရာထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအစည်းအဝေးမှာလီဗျားနိုင်ငံမှာသတ်မှတ်ထားတဲ့အတိုင်းလာမယ့်လအတွင်းရွေးကောက်ပွဲကျင်းပနိုင်ရေးကိုဒီထိပ်သီးအစည်းအဝေးမှာဆွေးနွေးဖို့ရှိနေပါတယ်။